င်းနိုင်ငံအတံပြင်းနေတဲ့အချင်းစခန်းတစ်ခုမှာဖမ်းခံထားတဲ့ရိန်ဂျာတွေအပါအဝင်မြန်မာနိုင်ငံသား140ကျော်ဟာစက်တဘာ9ရက်နေ့ကစပြီးတော့အစာငတ်ခံဆန္ဒပြနေကြတယ်လို့သူတို့ကအကူအညီပေးနေသူတွေကပြောပါတယ်လူရဲ့စိတ်ပေမဲ့ပြန်မလွတ်တာကြောင့်အခုလိုဆန္ဒပြကြတယ်လို့ဆိုပါတယ်ဒီကြောင့်ရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ်ခင
်ဗျာဆန္ဒပြသူတွေကတော့ရွှေဂျာအယောက်130နဲ့ချင်းလူမျိုး32ဦးစုစုပေါင်း142ဦးဖြစ်ပြီးစက်တင်ဘာ9ရက်နေ့ကစလို့အစာငတ်ခံဆန္ဒပြတာပါသူတို့တွေဟာအိန္ဒိယနိုင်ငံထဲတရားမဝင်အထောက်အထားမဲ့နေထိုင်တဲ့အမှုနဲ့ဖမ်းဆီးထောင်ချခံရတာဖြစ်ပါတယ်ဆန္ဒပြတာနဲ့ပတ်သက်လို့အိန္ဒိယဖို့မြန်မာတီထောင်တို့စလိုက်တူခါကအခုလိုပြောပါတယ်
။ဟောအဓိကတို့ဆန္ဒပြတဲ့အကြောင်းရင်းကတော့တို့ထောင်နိုင်ငံတန်းတွေကြက်ခံပြည်နောက်ပိုင်းမှာဆက်လက်ပြီးတော့မှဖန်စီထင်းထင်းခံရတဲ့ဟာမျိုးဖြစ်တဲ့တွေ့တာတို့ရဲ့အခြေခံလူခွင့်ကြီးတွေအားလုံးချုပ်ဖို့ခံရတဲ့အဖြစ်ထောင်ထဲမှာအမျိုးမျိုးသောဒီအင်ပန်နှိစိမှုတွေကြုံနေရတာကြောင့်တို့ဆန္ဒခံဆန္ဒပြတာပါခင်ဗျာ။ဟုတ်တို့ရဲ့အဓိကတောင်းဆိုချက်ကတော့တို့ UNHCR ဆောင်ရှောက်မှုအောက်ကိုဖိတ်ပေးဖို့ UNHCR ထံကိုဖိတ်ပေးဖို့ဆိုတဲ့တောင်းဆိုချက်တစ်ခုပါပဲ။ဆက်လက်ပြောင်းမထောင်ထင်မှုထေတော်ဖို့ဆိုတော့
သူတို့ဟာပြစ်ဒဏ်ဆေးပြီးဖြစ်ပေမဲ့အကြောင်းပြချက်အမျိုးမျိုးနဲ့ထောင်သူထဲကနေမလွတ်ပဲနှစ်ချီထိန်းသိမ်းခံရတာဖြစ်တယ်လို့ဒုက္ခသည်အရေးကူညီသူတွေကပြောပါတယ်။ Rohingya တွေဟာပြီးခဲ့တဲ့2018ခုနှစ်ပဋိပက္ခမှာတုန်းကရခိုင်ပြည်နယ်ရင်းကနေထွက်ပြေးလာရတဲ့သူတွေဖြစ်ပြီးအဲ့ဒီထောင်ထဲမှာနေနေတာ9နှစ်ကျော်ပြီလို့ Slide တို့ခါကပြောပါတယ်။ချင်းလူမျိုးတွေကတော့2023ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နေဆက်ဖြတ်ကျော်ထွက်ပြေးလာကြသူတွေဖြစ်ပြီးထောင်ထဲမှာနေနေရတာ9နှစ်ကျော်ကြာပြီဖြစ်ပါတယ်။ထောင်ထဲမှာစိတ်ပန်းရုပ်ပန်းဖိစီးမှုတွေခံစားနေကြရတယ်လို့လည်း Slide တို့ခါကပြောပါတယ်။
ကိတုခကြုံတွင်နေတဲ့မျိုးစပေးဒုက္ခတွေတွေကိုမှဒီလိုဖန်စီထောင်ချဒီထောင်ချတာတော့မှသူတို့တရားစီရင်နေဒီအပြစ်ဒဏ်ဖန်သမျှကိုအေးအေးချမ်းချမ်းနဲ့အပြစ်ခံယူပုံမှန်နေပြီးသားလူတွေကိုမှဆက်လက်ပြီးတော့ထောင်သွင်းပြုံးမှာဒါလူရဲ့မတိပေးချင်လို့ရမယ်တပေးပေးဘလို့လို့ရမယ်ဆိုတဲ့အနေထားမတိပြနေတကယ်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာအဖြစ်စီမှုတအားများတဲ့တည်တံကြခံရတဲ့သူတွေပုံမှန်ထောင်တန်တသက်တကျွန်းကြခံရတဲ့သူတွေရဲ့အခြေအနေပုံစံမျိုးနဲ့ထင်သိနေတဲ့ဟာမျိုးကတော့ကျွန်တော်တို့အနေနဲ့ဟိုလုံးဝလက်ခံလို့မရတဲ့အခြေအနေဖြစ်တာပေါ့နော်။ဒါကြောင့်မဲကျွန်တော်တို့ဒီအိန္ဒိယအစိုးရကိုအမြန်ဆုံးမြန်မာနိုင်ငံသားတွေလို့ပေးအကောင်းဆုံး message ပေးချင်တာပေါ့နော်။
ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကပဲမနစ်ပူအချင်းထောင်မှာထိမ့်သိမ်းခံထားတဲ့မြန်မာအမျိုးသား52ဦးကတင်းကျပ်တဲ့ထောင်စီကန်းတွေဖြေလျော့ဖို့နဲ့လှည့်ရပြည့်ပေမဲ့မလွတ်နိုင်တဲ့အတွက်အစာငတ်ခံဆန္ဒပြတောင်းဆိုမှုလုပ်ခဲ့ပါတယ်။ဆန္ဒပြမှု3ရက်ကြာလုပ်ခဲ့ပေမဲ့ထောင်အာဏာပိုင်တွေကလိုက်လျောတာမရှိခဲ့သလိုအစာငတ်ခံဆန္ဒပြသူတို့မှာအသက်ကြီးပိုင်းတွေပါဝင်တာမို့ကျန်းမာရေးချို့တက်လာတဲ့အတွက်ရန်နာခဲ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိ2023စစ်အာဏာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့အာတန်ပြည်နယ်တွေမှာမြန်မာစစ်ဘေးရှောင်ဒုက္ခသည်အမျိုးသား146ဦးနဲ့အမျိုးသမီး104ဦးစုစုပေါင်း250ဦးဆက်လက်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အိန္ဒိယဖော်မြန်မာကပြုစုထားတဲ့စီးနွေကဖော်ပြထားပါတယ်။ဒီ150ဦးထဲမှာ89ဦးကိုပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းမှာအိန္ဒိယအစိုးရကစစ်ကောင်စီထံနှစ်တုပ်ခွဲပြန်လည်လွှဲပြောင်းပေးအပ်ခဲ့တာရှိပါတယ်။အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်မှာလည်းဖမ်းဆီးထားတဲ့မြန်မာစစ်ဘေးဒုက္ခသည်အလုံးကိုချက်ချင်းပြန်လို့ပေးဖို့ပြီးခဲ့တဲ့လကအစာငတ်ခံဆန္ဒပြခဲ့ကြပါသေးတယ်။အဲ့ဒီလိုဆန္ဒပြပွဲဖြစ်ပြီးတဲ့နောက်မြန်မာ86ရောက်ကိုစစ်ကောင်စီဘက်ပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။